အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၅ဦးကမိသားစုတစ်စုကိုနိုင်ငံတွင်းတရားမဝင်ရောက်နေသူတွေဖြစ်ဒီနေ့ပဲအိန္ဒိယအနာမဏီကမြန်မာတာဝန်ရှိသူတွေထံလွှတ်ပြောင်းပေးလိုက်ပါတယ်ဒီနေ့ပြန်ဖို့ခံလိုက်ရတဲ့ကလေးသုံးယောက်နဲ့မိသားစုဟာတရားဝင်ထောက်ထားမရှိဘဲနေဆက်ဖြတ်ကျော်ဝင်ရောက်မှုနဲ့အိန္ဒိယနိုင်ငံအရှိမြောက်ဘက်ကအာတန်ပြည်နယ်မှာ2014ခုနှစ်ကလေးကဖမ်းဆီးခံထားရတာပါရိုဟင်ဂျာမိသားစုကိုတော့နိုင်ငံနယ်ဆက်မှာပဲမြန်မာတာဝန်ရှိသူတွေထံလွှတ်ပြောင်းပေးလိုက်တဲ့အကြောင်းလဲအာတန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူကိုကိုးကားပြီးရိုက်တာသတင်းကဖော်ပြပါတယ်အိန္ဒိယမှာတရားမဝင်ရောက်နေသူတွေကိုနှိမ်နင်းတဲ့လေးလကြာအစီအစဉ်တွေရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ပြန်လည်လွှတ်ပြောင်းတာဒါဒုတိယအကြိမ်ပါမြန်မာနိုင်ငံကတရားမဝင်ဝင်ရောက်လာသူတွေအဖြစ်အာတန်ပြည်နယ်မှာပဲဖမ်းဆီးထားတဲ့လူ20ကိုလည်းမြန်မာအနာဝင်နေထံလွှတ်ပြောင်းပေးမယ်အကြောင်းအိန္ဒိယတာဝန်ရှိသူတွေကပြောဆိုထားပေမဲ့ဒီလူတွေကရိုဟင်ဂျာတွေဟုတ်မို့ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာတော့လည်းရိုဟင်ဂျာအမျိုးသား9ယောက်ကိုမြန်မာအနာဝင်နေထံလွှတ်ပြောင်းပေးခဲ့တဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်